ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များကုညီဌာန UNRWA အတွက်ရန်ပုံငွေကိုချက်ချင်းပြန်လည်ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတင်းငွေတွေနေကတောင်းဆိုလိုက်ပါတယ်။အစ္စရေးကိုအောက်တိုဘာ9ရက်ကတိုက်ခိုက်ခဲ့ရမှာကုလသမဂ္ဂဒုက္ခသည်ကုညီဌာနကဝန်ထမ်းဒရာဇင်လောက်ပေါဝင်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးနေစဉ်အတွင်းဂါဇာကဆက်ရှောင်ဒုက္ခသည်တွေအတွက်အကူအညီလိုအပ်နေတယ်လို့မစ္စတာအန်တိုနီယိုကူတရက်စ်ကပြောကြပါတယ်။ဆွဆွဲထားတဲ့အတိုင်းဟုတ်မှန်ခဲ့ရင်သူတို့ဟာရာဇဝတ်ကြောင်းနဲ့တရားဆွဲခံရနိုင်တယ်လို့အတွင်းမှုချုပ်ကကြေညာချက်မှာပြောပါတယ်။ဝန်ထမ်း၉ယောက်ကိုချက်ချင်းအလုပ်ကထုတ်လိုက်ပြီးတယောက်ကသေဆုံးသွားခဲ့ပြီးဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။တခြားတယောက်ဘသူပဲဝါဆိုတာကိုဖော်ထုတ်နေစေဖြစ်တယ်လို့ပြောပါတယ်။ပါလက်စတိုင်းဒုက္ခသည်ကုညီဌာနရဲ့နှစ်စဉ်ဘတ်ဂျက်ကဒေါ်လာသန်း1600ရှိတာပါ။အဆိုပါသတင်းကြောင့် American, Australia, Britain, Canada, Germany, Italy, Finland, Netherlands နဲ့ Switzerland နိုင်ငံတို့ကအကူအညီတွေကိုဖြတ်တောက်လိုက်တာပါ။UNRWA ကိုပေးတဲ့ရန်ပုံငွေကဂါဇာပြည်သူတွေစီကိုမရောက်ရှိမဲ့အစားဟာမတ်စီကိုပဲပြောက်ရောက်ရှိသွားနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးတမ်မကြီးဂျီလက်အာဒန်ကတော့ပြောပါတယ်ခင်ဗျာ။